ရာကတော့ဗမာနိုင်ငံမှာ wealth management လို့ခေါ်တဲ့ငွေကြေးချမ်းသာမှုအကျိုးရှိရှိအသုံးချနိုင်မှုအတွက်စီမံခန့်ခွဲပေးတဲ့ဝန်ဆောင်မှုတွေလိုအပ်တယ်ဆိုတာပါပဲ။ကျွန်မအမြင်မှာတော့ဗမာနိုင်ငံကငွေကြေးချမ်းသာသူတွေအများစုဟာလုပ်ငန်းမှာရရှိတဲ့ဝင်ငွေတွေကိုအိမ်တွေ၊တိုက်တွေ၊ခြံတွေဝယ်ထားကြတာများပေမယ့်လေအခြားလုပ်ငန်းအသစ်တွေမှာရင်းနှီးမြှုပ်နှံတဲ့ပမာဏဟာအလွန်နည်းပါးပါတယ်။တနည်းအားဖြင့်ပြောရရင်ဖွံ့ဖြိုးပြီးနိုင်ငံများနဲ့ရှိရင်ကျမတို့နိုင်ငံမှာငွေကြေးလည်ပတ်မှုကတိတ်မရှိပါဘူး။ဒီ wealth management ဝန်ဆောင်မှုတွေဟာစွန့်စားဖို့ဝင်လင်းနေသူတွေသို့မဟုတ်လုပ်ငန်းအသစ်တွေမှာရင်းနှီးမြှုပ်နှံမှုရှာဖွေရင်အချိန်မရှိသူတွေအတွက်အတောက်အူပြုနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်အနေနဲ့ကျမပြောချင်တာကဒီလိုဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာဒီနှစ်ကုန်ပိုင်းမှာစတင်ဖို့ရှိတဲ့မြန်မာနိုင်ငံက stock ဈေးကွက်နဲ့ပတ်သက်ပြီးဗီဒီယိုတွေကိုအကျိုးရှိမဲ့အကြံတွေပေးနိုင်မယ်လို့မျှော်လင့်ပါတယ်။ဒီလိုဝန်ဆောင်မှုတွေတိုင်းရှိရင် stock ကစားခြင်းတွေအတွက် risk နည်းပြီးအကျိုးအမြတ်ရရှိနိုင်မယ့်အစုရှယ်ယာတွေကိုဝယ်နိုင်မှုအတွက်အကြံပြုချက်တွေရနိုင်မှာဖြစ်ပါတယ်။ကျွန်မပါရောက်ဒီလိုပြောချင်တာလဲဆိုတော့မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ဖြတ်သန်းလာတဲ့ကာလတခြားပြည်ပနိုင်ငံများနဲ့အလွန်ကင်းကွာနေုံနာမကအလုတ်လက်မဲ့လူဦးရေကလည်းပမာဏရဲ့အနှံ့မှာအလွန်များပြားပါတယ်။ကျွန်မပါကြောင့်ဒီလိုပြောချင်တာလဲဆိုတော့ပမာဏနိုင်ငံဟာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ဖြတ်သန်းလာတဲ့ကာလတခြားပြည်ပနိုင်ငံများနဲ့အလွန်ကင်းကွာနေုံနာမကလုံးလမဲ့လူဦးရေကလည်းဗမာနိုင်ငံအနှံ့မှာအလွန်များပြားပါတယ်။အခုဆိုရင်ဗမာနိုင်ငံကစီးပွားရေးအရတကားစားပြီးတဖြည်းဖြည်းပွင့်လာပါပြီ။ဒီတော့ဒီဝန်ဆောင်မှုပေးနိုင်တဲ့သူတွေရဲ့အကူအညီကြောင့်ရင်းနှီးမြှုပ်နှံမှုရှာဖွေနေတဲ့လူတွေနဲ့လုပ်ငန်းအသစ်စခြင်းတဲ့လူတွေစားနိုင်မယ်လို့ယုံကြည်ပါတယ်။လုပ်ငန်းတွေအများပြားထွက်ပေါ်လာတဲ့အမြအလုံးလမဲ့လူငယ်တွေလည်းနှဲပါသွားနိုင်တယ်လို့ဒီလူငယ်တွေကလည်းမျှော်လင့်ချက်မမဲ့ပဲသူတို့ဟာတိုင်းပြည်ရဲ့ကံကြမ္မာကိုဖန်တီးတဲ့နေရာမှာအရေးပါတဲ့အခမ်းအကဏ္ဍကနေပါဝင်နေရဆိုတာကိုယ့်ကိုယ်ယုံကြည်မှုမြင်သက်လာမှဖြစ်ပါတယ်။ဒီတော့ဒီဝန်ဆောင်မှုလုပ်ငန်းဟာတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တရောင်းတနေရကနေကူညီဖြစ်ဆက်သွားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်